Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VO American တန်ရဲ့2018ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဖန်ယူနားဆင်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ပလန်နဲ့အတွင်းရုရှားတို့ကယူကရိန်းရတသင်္ဘော30နဲ့ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်ယူကရိန်းမှာမာရှယ်လော့ထုတ်ပြန်လိုက်ပါတယ်။ NASA ကလွှတ်တင်လိုက်တဲ့ Insight စူးစမ်းလေ့လာရေးယာဉ်ဟာအင်္ဂါဂျိုဘော်ကိုတနင်္လာနေ့ကအောင်မြင်စွာဆင်းသက်နိုင်ခဲ့ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲတက်ဖို့နီပေါ်နိုင်ငံကိုမကြာခင်သွားရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်အောင်လေးနဲ့တင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ရုရှားကယူကရိန်းသင်္ဘောတွေကိုဖမ်းဆီးလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဆိုးဆိုးရွရချုပ်ဖောက်ရရောက်တယ်လို့အမေရိကန်တမန်ကြီးနီကီဟေလီကပြစ်တင်ရှုတ်ချပါတယ
် We express our deep concern over the incident which represent a dangerous escalation and violation of international law
ဒီနေ့ဘီမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာဒီအကြောင်းပြန်ရိုက်တာသတင်းတော်နှစ်ဦးဖန်ခန္ဒာရာနဲ့ပတ်သက်လို့ CPJ သတင်းသမားတွေကဒေါန်ဆန်းစုကြည်ကိုဘယ်လိုအိပ်ဖွင့်ပေးစာရေးခဲ့ပါသလဲတခါရှမ်းမြောက်ပိုင်းကအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ပင်လယ်နဲ့အတွင်းယူကရိန်းရတတင်ပေါင်း30နဲ့အတူဝန်ထမ်းတွေအားလုံးကိုရုရှားတို့ကဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံအတွင်းကဒေသတချို့မှာမာရှယ်လော၊ညမထွက်ရအမိန့်ထုတ်ပြန်ဖို့သမရပက်ထရိုပိုရိုရှန်ကိုရဲ့အဆိုပြုချက်ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းကြား2014ခုနှစ်မှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအခုလိုညမထွက်ရအမိန့်ထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အခုလိုမာရှယ်လော့ထုတ်ပြန်လိုက်ခြင်းအပြင်နိုင်ငံတကာဥပဒေအရရုရှားတို့ကသွေးအေးစွာနဲ့အရှိန်မြင့်ကျူးကျော်ရန်ဆက်လာတဲ့လုပ်ရပ်ကိုကာကွယ်ဖို့ယူကရိန်းနိုင်ငံရဲ့ကာကွယ်စနစ်ကိုပုံမှန်အားကောင်းလာစေတယ်လို့သမရပိုရိုရှန်ကိုကပြောပါတယ်။ဒါအပြင်ယူကရိန်းနိုင်ငံအနေနဲ့နိုင်ငံတကာကလိုက်နာရမယ့်တာဝန်ဝတ္တရားတွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့လည်းသမရပိုရိုရှန်ကိုကပြောပါတယ်။အခုထုတ်ပြန်လိုက်တဲ့မာရှယ်လော့ဥပဒေဟာရပ်ပေါင်း30ကြာမြင့်မှာဖြစ်တာကြောင့်ဒီဇင်ဘာလအတွင်းကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲအတွက်အတိုက်ခံတွေရဲ့တောင်းဆိုချက်ကိုသမရပိုရိုရှန်ကိုကတနည်းအားဖြင့်လိုက်ရောပေးလိုက်တာလည်းဖြစ်ပါတယ်
။အင်္ဂါဂျိုဘောမှာအမေရိကန်အကာသအေဂျင်စီ NASA ကလွှတ်တင်တဲ့ Insight ဆိုတဲ့ဂျိုဒူတလုံးအောင်မြင်မြင်ဆင်းသက်နိုင်ခဲ့ပြီလို့ NASA အဖွဲ့ကကြေညာပါတယ်။အာကာသတွင်းကီလိုမီတာတန်ပေါင်းများစွာဖြတ်သန်းပြီးတော့အချိန်6လကျော်ခီးနှင်ခဲ့ရတဲ့ Insight ဂျိုဒူတင်းလာနေတုန်းကပဲအနီရောင်အင်္ဂါဂျိုဘောကိုလုံးညုံစိတ်ချစွာဆင်းသက်နိုင်ခဲ့ပြီလို့ဆိုပါတယ်။ Insight ဂျိုဒူအင်္ဂါဂျိုရဲ့လေထုအတွင်းကိုထိုးဖောက်ဝင်ရောက်ပြီးတော့ဂျိုဘောကိုဆင်းသက်နိုင်ဖို့နောက်ဆုံးအချိန်6မိနစ်ခွဲဟာအတိမ်းဆောင်မခံတဲ့အသေးအတန်အချိန်ပဲလို့ NASA အဖွဲ့ကပြောပါတယ်။အဲ့ဒီအချိန်မှာ Insight ဂျိုဒူဟာသူ့မောင်းနေလာတဲ့အချိန်တနအီကိုမိုင်12,000နှုန်းကနေပြီးတော့တနအီကို9မိုင်နှုန်းအထိ short ချခဲ့ပြီးတော့အင်္ဂါဂျိုဘောကိုဆင်းသက်နိုင်ခဲ့တယ်လို့ဆိုပါတယ်။သိပ္ပံပညာရှင်တွေက Insight ဂျိုဒူကိုတက်ဆင်ပေးလိုက်တဲ့အထက်မှာဂျိုဒူအင်္ဂါဂျိုဘောကိုဆင်းသက်နိုင်ရင်ညင်ညင်သာသာဖြစ်စေမဲ့ shock ဒီ shock absorbing တောက်တိုင်တွေကို6လောက်ဖြစ်ဖန်တီးထားပြီးတော့ဆင်းသက်ရေးဒုံးငယ်စားတွေနဲ့လေထီးတခုလည်းပေါ်ဝင်ပါတယ်။အင်္ဂါဂျိုရဲ့မျက်နှာပြင်ပေါ်ကိုဂျိုဒူဆင်းသက်တဲ့အခါမှာလေထီးကလည်းကောင်းကောင်းမွန်မွန်နဲ့ပွင့်တယ်လို့ဆိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်က NASA ထိန်းချုပ်ရေးစခန်းမှာရှိတဲ့ရုပ်မြင့်တန်ကြားကနေမြင်ရတာကတော့အဲ့ဒီ Insight ဂျိုဒူအင်္ဂါဂျိုဘောကိုဆင်းနိုင်တဲ့အချိန်မှာထိန်းချုပ်ရေးစခန်းကအဖွဲ့သားတွေပျော်မြွနေကြတာပဲဖြစ်ပါတယ်
။အမေရိကန်နဲ့မက္ကဆီကိုနေဆက်ဒေသမှာအကြမ်းဖက်လျော့တွေလှုပ်ဆောင်ခဲ့သူတွေကိုအပြစ်ပေးရယူသွားမယ်လို့နိုင်ငံအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်ရရေးခလုံးခွင့်လျှောက်ထားကြတဲ့သူတွေရဲ့လျှောက်လွှာတွေကိုကင်တွယ်ဆောင်ရွက်တာအချိန်ကြာလွန်းတာကြောင့်တင်းငွေနေကမက္ကဆီကိုနိုင်ငံအတွင်းငြိမ်းချမ်းစွာချီတက်ဆန္ဒဖော်ထုတ်ခဲ့ကြပြီးတဲ့နောက်အဲ့ဒီထက်ကလူတချို့ကအမေရိကန်ပြည်ထောင်စုတွေကိုအာဓမ္မဝင်ရောက်ဖို့ကြိုးစားခဲ့ကြတာကြောင့်အမေရိကန်နေကြားဆောင်တပ်တွေကမျက်ရည်ပုံတွေနဲ့ပြစ်ခတ်ခဲ့ပါတယ်။ရွှေပြောင်းနေထိုင်လူတွေဘက်ကဂဲတွေနဲ့ပစ်ပောက်ခဲ့တာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကိုစိုးရိမ်ရတဲ့အနေအထားကိုရောက်ခဲ့တာကြောင့်အဲ့ဒီလိုမျက်ရည်ပုံတွေနဲ့ပြန်လဲပြစ်ခတ်ခဲ့ရကြောင်းအမိမြေလုံခြုံရေးဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကိုရွှေပြောင်းနေထိုင်လူတွေဘက်ကကြမ်းတမ်းစွာတိုက်တွန်းတိုက်ခဲ့ကြတာကြောင့်မျက်ရည်ပုံကိုအသုံးပြုခဲ့ရကြောင်းတင်းနေလာနေကသမ္မတဒေါ်နယ်ထရမ့်ကအမိမြေလုံခြုံရေးဝန်ကြီးရဲ့ပြောဆိုချက်ကိုထောက်ခံပြောကြားခဲ့ပါတယ်
။ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးညှိနှိုင်းမှုတွေကရလာတဲ့သဘောတူညီချက်ကိုအ တီပြုမလားကန့်ကွက်မလားဆိုတာဒီဇင်ဘာလ17ရက်နေ့ကြာလို့ရှိရင်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကမနေ့တုန်းကကြေညာပါတယ်ရရှိထားတဲ့သဘောတူညီမှုအပေါ်ဗြိတိန်လွှတ်တော်အမတ်တွေအတွင်းသဘောထားတွေကအမျိုးမျိုးရှိနေကြတာပါသဘောတူညီချက်ကိုကန့်ကွက်မယ်ဆိုရင်တော့ဗြိတိန်ဟာမြေယာတဲ့အခြေအနေကိုတွန်းပို့ခံရတယ်လို့ဖြစ်သွားလိမ့်မယ်လို့ဝန်ကြီးချုပ်မေကလွှတ်တော်အမတ်တွေကိုသတိပေးပါတယ်ပိုကောင်းတဲ့သဘောတူညီချက်တစ်ခုရစရာအခြေအနေကရှိမနေဘူးလို့လည်းဗြိတိန်အောက်လွှတ်တော်မှာဝန်ကြီးချုပ်မေကပြောပါတယ်လာမယ့်သတင်းပတ်တွေအတွင်းမှာလွှတ်တော်တွေလှုပ်ဆောင်ကြမယ့်တာဝန်တွေကတော့သဘောတူညီချက်ကိုအသေးစိတ်လေ့လာဖို့လေးလေးဆဆနဲ့ကိုယ့်ရဲ့အမြင်တွေကိုထုတ်ဖော်ပြောဆိုပြီးတော့ဆွေးနွေးညှိနှုံကြဖို့ကိုမဲဆန္ဒနယ်မြေကထားတဲ့ဆန္ဒသဘောထားတွေကိုနားထောင်ဖို့နဲ့အမျိုးသားအကျိုးစီးပွားအတွက်ဆုံးဖြတ်ချက်ချဖို့ပဲလို့လွှတ်တော်အမတ်တွေကိုဝန်ကြီးချုပ်မေကပြောထားပါတယ
် PUA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီအမေရိကန်အတန်ကအင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မြန်မာနိုင်ငံတော်အတံမြင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာအာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲ2018အခမ်းအနားကိုတက်ဖို့အတွက်နီပေါနိုင်ငံကတ်မန္ဒူမြို့ကိုမကြခင်တရားဝင်သွားရောက်မယ်လို့နိုင်ငံရေးဌာနကတင်းနေလာနေမှာကြေညာပါတယ်။တောင်ဆန်းစုကြည်ဟာနီပေါဝန်ကြီးချုပ် KP ရှာမာအိုလီရဲ့ဖိတ်ကြားချက်အရသွားရောက်မှာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တအူးအနေနဲ့2014ခုနှစ်ဇွန်လအတွင်းကသွားရောက်ခဲ့ပြီးတဲ့နောက်နိုင်ငံတော်အတံမြင်ကပုဂ္ဂိုလ်ဖြစ်တဲ့ဒါဟာပထမဆုံးအကြိမ်နီပေါနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အခုကျင်းပမယ့်အာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲရဲ့ဦးစားပေးမှုကတော့လွတ်လပ်တဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနှစ်ဖက်အကျိုးတူဖွံ့ဖြိုးတိုးတက်မှုနဲ့နိုင်ငံတကာစံထားချက်စတဲ့အရေးကြီးတဲ့အကဲဆက်မှုတွေကိုအဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတကာအစိုးရတွေကအကြီးအကဲတွေလွှတ်တော်အမတ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အာရှပစိဖိတ်ဒေသအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ရေရှည်တည်တံ့နဲ့ဖွံ့ဖြိုးရေးအစီအစဉ်2030စီမံကိန်းကိုအထောက်အကူပြုစေမယ်ရာသီဥတုပြောင်းလဲမှုငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးကောင်းမွန်သောအုပ်ချုပ်ရေးစနစ်ပဋိပက္ခဖြည့်ရှင်ရေးတို့အပြင်ထိမ်းမြားလက်ထက်ချင်းနဲ့မိသားစုဘဝတောင်တင်းခိုင်မာရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကနီပေါနိုင်ငံမှာကျင်းပခဲ့တဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများနှိပညာကဏ္ဍဆောင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲကိုသမရဦးဝင်းမြင့်တက်ရောက်ခဲ့ပြီးတဲ့နောက်အတောင်ဆန်းစုကြည်နီပေါနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးရဲ့အနောက်ပိုင်းမှာဒေါသထွက်နေကြတဲ့ဆန္ဒပြသူတွေနဲ့ဒါဇင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေပြည်ပကဖြစ်ပွားနေတဲ့တာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုခံခဲ့ရတာကြောင့်လူမျိုးရေးအရာရှိအနည်းဆုံး30သေဆုံးခဲ့ရတယ်လို့အာဖဂန်ဆိုတဲ့အရာရှိတွေကပြောပါတယ်။အငင်းပွားစရာဖြစ်နေတဲ့ပြည်သူစစ်ကောင်းဆောင်တအုပ်ကိုဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူနည်းစုရှိတဲ့မွတ်စလင်တွေကမြို့တော်ကဘူးကလမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြတာဟာအနေတုံးကတင်းနာနေတာဒုတိယမြောက်နေ့ဖြစ်ပါတယ်။မြို့တော်ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုလူစုကွဲအောင်ကြိုးစားနေချိန်မှာလူထဲကနေပြီးတော့တက်ခတ်တာကိုခံခဲ့ရတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးကဆိုပါတယ်။အဲ့ဒီအကြမ်းဖက်မှုကြောင့်ရဲတပ်ဖွဲ့ဝင်48ဦးဒဏ်ရာပြီးတော့4ဦးဟာတနက်ကြီးစံထိမှန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြပွဲကိုစီရင်ခဲ့သူတွေပြောတာကတော့တနင်္ဂနွေနေ့ဆန္ဒပြပွဲမှာရဲတွေကတနက်နဲ့ပစ်ခတ်တာကြောင့်ဆန္ဒပြသူ6ဦးသေဆုံးပြီးအ ਨੇ စုံလူ20ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ကြီးစံစစ်တွေကိုတုံးပြီးတော့ရဲတွေကပစ်ခတ်တယ်ဆိုတဲ့အချက်ကိုပြည်ထောင်စုဝန်ကြီးကညင်ပါတယ်။
အီရန်နိုင်ငံရဲ့အနောက်ဘက်ပိုင်းအီရန်နိုင်ငံရဲ့နေဆက်အနီးမှာပြင်းအား 6.3 ရှိတဲ့ငလျင်လှုပ်သွားခဲ့ပြီးတဲ့နောက်ဗေဒုက္ခသင့်သူတွေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအစွမ်းကုန်လှုပ်ဆောင်သွားကြဖို့အီရန်သမ္မတဟာဆန်ရူဟာနီကညွှန်ကြားထားကြောင်းအစိုးရပိုင်းရုပ်သံသတင်းဌာနကတနင်္လာနေ့မှာပြောပါတယ်။ငလျင်တန်းကြောင့်အ ਨੇ စုံလူ900လောက်ထိခိုက်ဒဏ်ရာရခဲ့တာမှာအများစုဟာသိပ်မကြီးတဲ့ဒဏ်ရာတွေဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ညကလှုပ်သွားခဲ့တဲ့အဲ့ဒီငလျင်အရှင်ဟာပြည်နယ်9ခုအထိရိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။အခုဒီချိန်လှုပ်တဲ့ငရင်တံကိုအပြင်းထန်ဆုံးခံလိုက်ရတဲ့ကာမန်ရှားဒေတာဟာမနစ်ကအီရန်နိုင်ငံတမိုင်းမှာ7နှစ်ကျော်အတွင်းအပြင်းထန်ဆုံးနဲ့အဆိုးအဝါဆုံးလှုပ်ခတ်ခဲ့တဲ့ငရင်တံကြောင့်လူပေါင်း600ကျော်သေဆုံးခဲ့ရတဲ့ဒေတာလည်းဖြစ်ပါတယ်။ကာမန်ရှားမှာလှုပ်ခဲ့တဲ့ငရင်ဟာပြင်းအား 9.3 ရှိပါတယ်။ငရင်တံခံခဲ့ရသူတွေကိုတာဝန်ရှိသူတွေအနေနဲ့လိုအပ်တာအားလုံးကူညီဆောင်ရွက်ပေးကြဖို့သမ္မတရူဟာနီကညွှန်ကြားထားကြောင်းလည်းအီရန်အစိုးရရုပ်သံသတင်းဌာနကကြေညာခဲ့ပါတယ်။အခုချိန်ထိသေဆုံးသူမရှိသေးဘူးလို့အီရန်လာကြားနေအသင်းအကြီးအကဲကပြောကြောင်းအီရန်ရုပ်သံသတင်းဌာနကပြောပါတယ်။
အမေရိကန်ပြည်တော်စုကအကြီးအမားဆုံးကားကုမ္ပဏီဖြစ်တဲ့ GM လို့တို့ကခေါ်တဲ့ General Motors ကကုမ္ပဏီလုံအားရဲ့15ရာခိုင်နှုန်းကိုရှော့ချမယ်လို့မနေ့တုန်းကပဲကြေညာပါတယ်။27ရာစုနည်းပညာတွေနဲ့အတူလှုပ်လှနိုင်အောင်နဲ့ကုမ္ပဏီရဲ့ဖွဲ့စည်းပုံကိုလည်းပ ြောင်းလဲမှာဖြစ်တာကြောင့်အခုလိုမျိုးလှုပ်အားလျှော့ချမှုလုပ်တာလို့ဆိုပါတယ်ဂျီဟန်ကုမ္ပဏီမှာလုပ်ကင်နေကြတဲ့အရာရှိနဲ့အလုပ်သမားစုစုပေါင်း1000ခွဲလောက်ထိအလုပ်ပြုတ်သွားမဲ့သဘောရှိနေတာပါကားထုတ်လုပ်တဲ့စက်ရုံ9ရုံကိုပိတ်ပင်ပါပါAmerican ပြည်တော်စုတွေကမှာရှိတဲ့ဆိုလို့ဒီ Detroit, Baltimore, Lawstown, Ohio, Warren, Michigan မြို့တွေမှာရှိတဲ့စေယုံတွေအပြင်ကနေဒါနိုင်ငံ Toronto အနီးကစေယုံတစ်ခုပါဝင်မြောက်အမေရိကတိုက်ပြင်မှာရှိတဲ့စေယုံနေုံကိုလည်းပိတ်ဖို့ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံ Gusan မြို့က GM စေယုံကိုပိတ်ပစ်လိုက်တဲ့ကြောင်းတော့ကြေညာထားပြီးရှိပါတယ်။အခုခေတ်စားနေတဲ့ဒီလျှက်စစ်ကားတွေနဲ့မောင်းသူမဲ့ကားတွေကိုထုတ်ဖို့ GM ကုမ္ပဏီကစိတ်ဝင်စားနေတာပါ။ Direct from Washington.
အင်္ဂါနေ့မနေ့ခင်ထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကြောင်လင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်အားစလို့သတင်းဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်ရုရှားကယူကရိန်းသင်္ဘော၃စီးနဲ့သင်္ဘောအမှုဒဏ်တွေကိုတနင်္ဂနွေနေ့ကဖမ်းဆီးလိုက်တဲ့အတွက်ရုရှားဟာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဆိုးဆိုးရွရွချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မာကြီးနီကီဟေလီကပြစ်တင်ရှုတ်ချလိုက်ပါတယ်အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြပါလိမ့်မယ်ခင်ဗျာ
ဒီနေ့က Plexico ပင်လယ်နက်ရှိ Odessa ကနေ As of ပင်လယ်ရှိ Ukraine စစ်ကမ်း Mariupol ကိုပို့ဆောင်ဖို့ပင်လယ်နှစ်ခုကြားဆက်နေတဲ့ Kursk ရေလက်ကြားကိုဖြတ်ပြီး Ukraine ရေတပ်သင်္ဘောနှစ်စီးကိုတွဲသင်္ဘောတစ်စီးကနေခေါ်ဆောင်သွားဖို့ပြင်ဆင်ရမှာ Russia က Ukraine သင်္ဘောတွေဟာ Russia ရဲ့ရေပြင်ပိုင်နက်ကိုကျူးကျော်တယ်ဆိုပြီးဒီရေတပ်သင်္ဘောနှစ်စီးကိုပြစ်ခတ်ခါတွဲသင်္ဘောကိုလည်းတိုက်ပစ်ခဲ့တယ်လို့ဆိုပါတယ်။ဒီနှစ်နိုင်ငံမျှဝေအသုံးပြုခွင့်ရှိတဲ့ Hertz ရေလက်ကြားဖြစ်ရတဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလင်းလာနေကအရေးပေါ်အစည်းအဝေးပဲခေါ်ယူခဲ့ပါတယ်။အမေရိကန်သမ္မတကြီးနီကီဟေလီကရုရှားကနေအခုလိုယူကရိန်းရဲ့ရေတပ်သင်္ဘောတွေကိုဖမ်းဆီးခြင်းဟာနိုင်ငံတကာလူအဖွဲ့အစည်းကိုမထီမဲ့မြင်ပြုရာရောက်ပြီးဝိုင်းဝန်းပစ်တင်ရှုံချသင့်တယ်လို့ပြောခဲ့ပါတယ
် Strongly support Ukraine's sovereignty and territorial integrity within its internationally recognized borders
နိုင်ငံကအတိမတ်ပြုထားတဲ့ယူကရိန်းရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုကိုကျမတို့အပြည့်အဝထောက်ခံပါတယ်ဒီဖြစ်ရဟာအန်ဒီယေကြီးနိုင်တဲ့ရန်စမှုတရဖြစ်ပြီးနိုင်ငံကဥပဒေကိုလည်းချိုးဖောက်ရာရောက်တဲ့အတွက်ကျမတို့သိကူစိုးရိမ်မကင်းဖြစ်ပါတယ်ရုရှားရဲ့ခုလိုရန်စရာရောက်တဲ့လူရက်ကိုလုံခြုံရေးကောင်စီမှထည့်သွင်းဆွေးနွေးနိုင်ဖို့မျှော်လင့်ပါတယ်လို့သံမကြီးနီကီဟီလီကပြောသွားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံမကြီးဒီမီထရီပိုလျန်စကီကတော့ယူကရိန်းအစိုးရကိုဝိုင်းထောက်ခံနေတဲ့အနောက်နိုင်ငံတွေကိုပစ်တင်လိုက်ပြီးယူကရိန်းရေတပ်သင်္ဘောတွေဟာနယ်မြေကိုကျူးကျော်တဲ့အတွက်အခုလိုရုရှားကအရေးယူလိုက်တာဖြစ်တဲ့အကြောင်းနဲ့ဖမ်းဆီးထားသူတွေကိုတရားဥပဒေအရစတင်စစ်ဆေးနေပြီလို့လုံခြုံရေးကောင်စီမှကပြင်ကတဆင့်အခုလိုပြောခဲ့ပါတယ
် The three people who were injured were provided with necessary
ထိုင်ရရတဲ့လူ၃ဦးကိုဆေးဝါးကုသပေးခဲ့ပြီးအသက်အန္တရာယ်စိုးရိမ်စရာမရှိပါဘူးဒီဖြစ်ရတဲ့တာဝန်ရှိသူတွေကတော့တင်မောအမှုတန်းတွေကိုတရားဝင်နဲ့အမိတ်ပေးခဲ့သူတွေဖြစ်ကြပါတယ်တင်မောတွေနဲ့တင်မောသားတွေကိုရုရှားစစ်ကမ်းမှာဖမ်းဆီးထားပြီးရာဇဝတ်ပြစ်မှုအရစတင်စုံစမ်းစစ်ဆေးနေပြီးရုရှားဒုတိယသမ္မတကြီးကစကပြန်ကတဆင့်အခုလိုပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာယူကရိန်းသမ္မတကြီးဗလာဒီမီယာယက်ချန်ကိုကတော့သူ့အစိုးရအနေနဲ့ရုရှားပေါ်စီးပွားရေးအပိတ်ဆို့မှုချမှတ်တာကိုမြင်လို့ကြောင်းပြောပြီးအဖမ်းခံရတဲ့ရေတပ်တင်မောသားတွေအနေနဲ့ဘယ်လိုအပြစ်မှကျူးလွန်ခြင်းမရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်တက်ရှိပြဿနာကိုယူကရိန်းအနေနဲ့တန်တမာရေးရာဖြေရှင်းလိုပေမဲ့လို့လည်းမိမိနိုင်ငံကိုကာကွယ်ပိုင်ခွင့်တော့ရှိတယ်လို့သံမတ်ကြီးကအခုလိုပြောခဲ့ပါတ
ယ် Ukraine is ready to settle the situation through political and diplomatic means
Ukraine နဲ့လက်ရှိပြဿနာကိုနိုင်ငံရေးနဲ့တန်တမာရေးအရဖြေရှင်းဖို့အစဉ်သင့်ရှိပါတယ်အချိန်ထဲမှာပဲ Ukraine ရဲ့ကိုယ်နိုင်ငံကိုကာကွယ်ခွင့်ကိုလည်းကုလသမဂ္ဂဗြိတိန်ရှင်စာတမ်း51အရလိုအပ်ရင်အပြည့်အဝအသုံးချတော့မှာဖြစ်ပါတယ
်လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့တရုတ်သမကြီးမာဆောင်ရှုကတော့သူ့အစိုးရအနေနဲ့လက်ရှိပြဿနာကိုပြည်ပြည်လဲလဲဖြေရှင်းတာကိုမြင်လို့ကြောင်းစကပင်ကတဆင့်အခုလိုပြောခဲ့ပါတယ
် China has noted the altercation between Russian and Ukrainian naval ships in the
Russian and Ukraine ရတတမော်ရီကြားကရှိလက်ကြားအနီးအငင်းပွားမှုဖြစ်ပွားတာကိုဒီအစိုးရကကြားသိရပါတယ်တင်းမာမှုတိုးလာတဲ့အတွက်ဆိုရင်ပါတယ်သက်ဆိုင်ရာအုပ်စုတွေအနေနဲ့တင်းမာမှုအချိန်ထပ်မတိုးရလေအောင်ထင်းထင်းတင်းတင်းလှုပ်ဆောင်ကြပြီးပြဿနာကိုအခြေတင်ဆွေးနွေးခြင်းကနေပ ဖြည့်ရှင်းဖို့တိုက်တွန်းပါတယ်
။လုံခြုံရေးကောင်စီမှအဖွဲ့ဝင်အများစုကခုလိုတင်းမာမှုတိုးလာတာကိုပြစ်တင်ရှုံချပြီးထိန်းသိမ်းသိမ်းရှိကြဖို့နဲ့ဖန်ဆီးထားတဲ့ယူကရိန်းရေတပ်သင်္ဘောတွေနဲ့သင်္ဘောသားတွေကိုချွင့်ချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီဒေါ်တွင်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကရုရှားနဲ့တင်းမာမှုစတင်ခဲ့ပြီးမှသူ့နိုင်ငံမှာမာရှယ်လော့စစ်ဥပဒေထုတ်ပြန်မှုလွှတ်တော်ကိုတိုက်တွန်းလိုက်ပြီးအခုလိုထုတ်ပြန်ရခြင်းဟာသူ့နိုင်ငံရဲ့ကာကွယ်ရေးကိုအားဖြည့်ပေးလိုတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြောခဲ့ပါတယ်။2014ကရုရှားကနေယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်လိုက်ပြီးခွဲထွက်ရေးသမားတွေကိုထောက်ခံအားပေးတဲ့အတွက်ကြောင့်လေနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာလေဖြစ်ပါလိမ့်ရှင်
။ဒေါ်လနာတန်တင်ပြခဲ့တာပါ။အခုတခါနားဆင်ရမှာကမြန်မာနိုင်ငံမှာရိုက်တာသတင်းနောက်နှစ်ဦးကိုနှစ်ရှည်တောင်းတန်းချမှတ်အရေးယူထားတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေရုံသာမကဒေါ်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာကိုပါကြာဆင်းစေကြောင်းနယူးယောက်အခြေစိုက် CPJ သတင်းများသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမနေ့ကထုတ်ပြန်ခဲ့တဲ့ဒေါန်ဆန်းစုကြည်စီတိုက်ရိုက်အိတ်ဖွင့်ပေးစာမှာဝေဖန်ထောက်ပြခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ဒေါန်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားကျင့်သုံးမယ်လို့မျှော်လင့်ကြောင်း CBJ အဖွဲ့က VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။ American Chase Site နာမည်ကျော်သတင်းစာကြီးတစ်စောင်ဖြစ်တဲ့ The Washington Post နဲ့ပူးပေါင်းလှုပ်ရှားတဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်မိဖက်လှုပ်ရှားမှုကိုစတင်တဲ့အနေနဲ့နိုဝင်ဘာလ26ရက်နေ့ထုတ် The Washington Post သတင်းစာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုရေးသားတဲ့ CPJ ရဲ့အိတ်ဖွင့်ပေးစာကိုစတင်ဖော်ပြခဲ့တာပါ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Joel Simon ကဒေါက်ဆန်းစုကြည်စီကိုရေးသားထားတဲ့အိတ်ဖွင့်ပေးစာရဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့ CPJ အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOA ကိုခုလိုပြောပါတယ်
The main message of the letter is
ဒီစာရဲ့အဓိကရွေးချက်ကကျင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ Reuters သတင်းတော်နှစ်ဦးအမြန်ဆုံးလွှတ်ပေးရေးဒေါန်ဆန်းစုကြည်အနေနဲ့ဆောင်ရွက်ဖို့ဖိအားပေးတာဖြစ်ပါတယ်။အရင်တုန်းကတော့တရားရုံးမှာအမှုစစ်ဆေးနေစေဖြစ်လို့သူ့အနေနဲ့တိုက်ရိုက်ပါဝင်ပတ်သက်လို့မရပါဘူး။အခုတော့သူ့မှာလုပ်ပိုင်ခွင့်ရှိနေပါတယ်။ဒါကြောင့်လူငယ်ချမ်းသာခွင့်နဲ့လွှတ်ပေးဖို့သူ့ကိုတွန်းအားပေးတာဖြစ်ပါတယ်။
ဒီစာထဲမှာထောက်ပြထားတဲ့အချက်လက်တွေကိုဒေါက်ဆန်းစုကြည်အနေနဲ့လက်ခံနားထောင်နိုင်မယ်လို့လည်းမျှော်လင့်ကြောင်း Steve Butler ကဆိုပါတယ်
။ We hope she will. You know if we in one sense there's something new in the letter we're saying
သူနားထောင်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စာထဲမှာလည်းသူ့ရဲ့ဂုဏ်သိက္ခာကိုဘယ်လိုထိခိုက်မှုတွေရှိနေလဲဆိုတာသူသိအောင်စ조사ပြီးတော့တိုက်ရိုက်ပြောထားပါတယ်။သူ့အနေနဲ့ဒီသတင်းနောက်နှစ်ဦးဘာကြောင့်အမြန်ဆုံးလွတ်တင်တယ်လဲဆိုတာကိုစာထဲမှာတင်ပြထားပါတယ်။ကျွန်တော်တို့ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ငြိမ်းနေမှာမဟုတ်ပါဘူ
း။ဒေါက်ဆန်းစုကြည်စီကိုရေးသားထားတဲ့စာထဲမှာတော့ဒေါက်ဆန်းစုကြည်ဟာနေအကျဲချုပ်ဖြစ်15နှစ်ကြာထိန်းသိမ်းခံခဲ့ရတယ်လို့စစ်တပ်အုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာစင်စါအရှိဆုံးနိုင်ငံတွေထဲတစ်နိုင်ငံဖြစ်ခဲ့ကြောင်းအစာချီရေးထားပါတယ်။အဲဒီနောက်မှာတော့ဒေါက်ဆန်းစုကြည်လွတ်မြောက်လာခဲ့ပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းအသစ်စီရှောင်လန်းနိုင်ဖို့သူ့အနေနဲ့နိုင်ငံရေးနယ်ပယ်ထဲပြန်ပြီးဝင်ခွင့်ရခဲ့တယ်လို့သတင်းမီဒီယာတွေအနေနဲ့လည်းလွတ်လပ်ခွင့်ရခဲ့ပြီးကြောက်ရွံ့စရာမလိုပဲမြန်မာနိုင်ငံရဲ့အောင်မြင်မှုတွေစိန်ခေါ်မှုအခက်ခဲတွေကိုပိုးပြီးလွတ်လပ်စွာနဲ့အစတင်တင်ပြခွင့်ရခဲ့တယ်လို့စာထဲမှာရေးထားပါတယ်။နောက်ပြီး2015ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်ပွဲကျင်းပခဲ့ပြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာခဲ့တယ်လို့သူဟာတကယ့်အာဏာရခေါင်းဆောင်ဆိုတာကိုလည်းကဘာကလက်ခံခဲ့တယ်လို့ Joel Simon ကဆိုပါတယ်။ဒါပေမဲ့ဒီကနေ့အချိန်မှာတော့အဲ့ဒီလိုမျှော်လင့်ချက်နဲ့အကောင်းမြင်ယုံကြည်မှုတွေဟာပျောက်ကွယ်သလောက်ဖြစ်နေတယ်လို့စာထဲမှာဖော်ပြထားပါတယ်။ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဆိုရင်ကိုလိုနီခေတ်ကပြထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အရေးယူခံခဲ့ရတယ်လို့တစ်ချိန်တည်းမှာပဲအခြားသတင်းထောက်တွေဟာဆိုရင်လေဖိနှိပ်မှုဥပဒေတွေအောက်မှာထောင်ဒဏ်အချိန်မရွေးကြားခံနိုင်နေဆိုပြီးချင်းချောက်ခံထားရတယ်လို့ဆိုပါတယ်။အခုလိုအင်မတန်ဆိုးရွားတဲ့မှားယွင်းမှုတွေကိုအမှန်ဖြစ်အောင်ပြန်ပြီးတက်မှတ်ဖို့ဒေါက်ဆန်းစုကြည်ကိုမေတ္တာရက်ခံကြောင်း CPJ အမှုဆောင်ညွှန်ကြားမှု Joel Simon ကဆိုပါတယ်။ဒီမှားယွင်းမှုတွေဟာမြန်မာနိုင်ငံကိုလည်းအလွန်ပဲထိခိုက်စေတဲ့အပြင်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်လွတ်မြောက်ရေးနဲ့ဒီမိုကရေစီရေးချန်ပီယံဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ဂုံတိတ်ခါကိုလည်းကြာဆင်းစေတယ်လို့စာထဲမှာအလေးနဲ့ဖော်ပြထားပါတယ်။ဒါ့အပြင်အစိုးရအာဏာပိုင်တွေရဲ့ဖိနှိပ်မှုကြောင့်ထိခိုက်နစ်နာမှုတွေအကြောင်းဒေါက်ဆန်းစုကြည်ကိုယ်တိုင်ကြမ်းတစောင်းလို့လေ့လာပြုစုရေးသားထားတဲ့ Freedom From Fear ကြောက်ရွံ့ခြင်းမှကင်းဝေးရေးစာအုပ်မှာအာဏာကသာအကျင့်ပြတ်လက်စားတာမဟုတ်ပဲ အကြောက်တရားကလည်းအကျင့်ကိုပြပြစေတယ်လို့ဒေါ်ဆန်းစုကြည်ရေးသားခဲ့တဲ့အချက်ကို CPJ ရဲ့စာထဲမှာထောက်ပြထားပါတယ်။ကိုယ်တိုင်ရေးခဲ့တဲ့မူကျင့်ဝတ်နဲ့အညီဒေါ်ဆန်းစုကြည်အနေနဲ့လက်တွေ့ကျင့်သုံးနေထိုင်ပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုလူငိမ့်ချမ်းသာခွင့်ပေးဖို့သမရဥဝင်းမြင့်ကိုမေတ္တာရက်ခံပန်ကြားလိမ့်မယ်လို့မျှော်လင့်ကြောင်း CPJ ရဲ့အိတ်ဖွင့်ပေးစာမှာရေးသားထားပါတယ်။ဒီတော့တွင်သတင်းမီဒီယာတွေရဲ့ရည်တည်ချက်ကဏ္ဍနဲ့ပတ်သက်လို့ဝေဖန်တဲ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာပြုလုပ်တဲ့မြန်မာသတင်းမီဒီယာကောင်စီနဲ့ညစာစားပွဲအခမ်းအနားမေးခွန်းပြောကြားရမှာမေးခွန်းထုတ်ခဲ့ပါတယ်ရှင
်။မှန်ညင်နိုင်ပြောပြသွားတာပါခင်ဗျာ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်ဆဲနိုင်ဖို့ရှမ်းလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့တွဲဆုံဆွေးနွေးရေးဟာအရေးကြီးကြောင်းပြည်ပရောက်ရှမ်းတိုင်းသားရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ရှမ်းအမျိုးသားချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ဒေသခံပြည်သူတွေကိုသာပိုပြီးထိခိုက်နှိမ့်နာစေတယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ။ရှမ်းပြည်နယ်ကအဓိကရှမ်းလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RCSSSA နဲ့ SSPP SSA တို့ရဲ့ခေါင်းဆောင်နှစ်ဦးတွဲဆုံကြဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုဝင်ဘာ26ရက်တနင်္လာနေ့ကစာရေးသားတိုက်တွန်းခဲ့တာပါ။နိုဝင်ဘာလဆန်းပိုင်းတုန်းကဆလို့ရှမ်းပြည်မြောက်ပိုင်းတီဘောနမ်တူဒေသတွေမှာရှမ်းမြောက်ပိုင်းတပ် SSPP နဲ့ TNLA တောင်းပလောင်တပ်တွေကတစ်ဖက်ရှမ်းတောင်ပိုင်းတပ် RCSS တပ်တွေကတစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပြစ်မဲ့ဒေသခံတွေသေဆုံးရသလိုစစ်ဘေးရှောင်တွေအဖြစ်ထွက်ပြေးနေရပါတယ်။ဒီရက်ပိုင်းတွင်တီဘောမြို့နယ်နားမှာစစ်ဘေးရှောင်300လောက်အိမ်မပြန်နိုင်သေးပဲဆက်ရှိနေပြီးရှမ်းတိုက်ပွဲတွေအတွင်းကလေးငယ်တူအပါအဝင်ရွာသားအနည်းဆုံး3ဦးသေဆုံးခဲ့ရတာကြောင့်ဒါတွေကိုအဆုံးသတ်နိုင်ဖို့ကိုအချင်းချင်းပြည်လဲအောင်ညှိနှိုင်းကြဖို့အရေးကြီးတယ်လို့ SNLD ပါတီကတိုက်တွန်းထားတာပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကတော့တိုက်ပွဲတွေအမြန်ရပ်ဆဲဖို့ဆိုရင်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖို့အရေးကြီးတယ်လို့ဆိုပါတယ
်အဲကျွန်တော်တို့ RCSS လဲရှမ်းတမတော်ပဲ SSCP လဲရှမ်းတမတော်ပဲဆိုတော့ရှမ်းတမတော်နှစ်ခုကအခုမြောက်ပိုင်းမှာအဲ့လိုပစ်ခတ်ကြတိုက်ခိုက်ကြတာကရှမ်းလူမျိုးတစ်မျိုးသားလုံးအတွက်ဘာမှအကျိုးမရှိဘူးအခုဆိုရှမ်းပြည်သူလူထုကရွာသားတွေကအကုန်လုံးထွက်ပြေးရတယ်တချို့လည်းအဲ့ဒီမှာကြီမှန်ကြီထိပြီးတော့မှတည်ဆုံးသွားတာလည်းရှိတယ်အခုလို့ဆိုလို့ရှိရင်ကျွန်တော်ရှမ်းအဖွဲ့နှစ်ဖွဲ့ဟာအပြစ်ခတ်လုံးဝရက်ဆဲသွားဖို့အဲ့ဒါအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လုပ်ဖို့တင်တယ
်1990ခုနှစ်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ SNLD ပါတီအမတ်ဖြစ်သူဆိုင်းဝင်းဖေဟာအရီဇိုနာပြည်နယ်မှာနေထိုင်သူဖြစ်ပြီးတိုက်ပွဲတွေကြောင့်အပြစ်မဲ့အရသာပြည်သူတွေတေဆုံထွက်ပြေးနေရတာကမဖြစ်သင့်တော့တာကြောင့်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့လိုတယ်လို့တိုက်တွန်းပါတယ်
။ထိခိုက်တာကတော့ရသာရပ်ပြီးပါလားညီပဲဒီ SSPP SSA နောက်ပြီးတော့ဒီ RCSS SSA ဘာလို့ညီမရကြမှာလဲဆိုတော့ကျွန်တော်လည်းကြားတာစိတ်လည်းမကောင်းစိတ်လည်းပြက်တယ်။ဘာလို့ဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဆိုတော့ရှမ်းဖြစ်ဖြစ်ပလောင်ဖြစ်ဖြစ်သူတို့လည်းပြေးကြမှာပဲလေဗျာအဲ့တော့အဲ့ဒါဖြစ်တဲ့ကိစ္စမဟုတ်ဘူးလေသူတို့ချင်းချင်းတွေ့နိုင်လို့ရှင်အများကြီးတည်လေသွားပြရှိတယ်ပေါ့နော်နောက်ကိုချင်းချင်းကြားမှာနားလည်မှုရသွားဖို့ဆိုတာခေါင်းချင်းချင်းတွေ့လိုက်လို့ရှင်နောက်အောက်ပိုင်းရတယ်သူ့သူကြည်လေသွားနိုင်တဲ့သဘောရှိပါလိမ့်မယ
် RCSS SSPP တပ်တွေဟာဟိုရင်တုန်းကလည်းအချင်းချင်းတိုက်ပွဲတွေဖြစ်ခဲ့ပြီးတွဲဆုံညှိနှိုင်းနိုင်ခဲ့တဲ့တာရကတွေရှိတာကြောင့်အခုတစ်ကြိမ်တွဲဆုံဆွေးနွေးမယ်ဆိုရင်မြေပြင်ကပြဿနာတွေပြေလည်သွားနိုင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
ရှမ်းတမတော်နှစ်ဖွဲ့ RCSS နဲ့ SSPP ဆိုလည်းအရင်တုန်းကလည်းတိုက်ခိုက်ခဲ့ပူးတယ်။နောက်ပြီးတော့သူတို့လည်းဒီလိုပဲအချင်းချင်းနားလည်မှုယူပြီးတော့မှဟိုမတိုက်ပဲနဲ့နေခဲ့တာလေ၁၀နှစ်ကျော်လောက်ရှိခဲ့ပါပြီ။တကယ်လို့သူတို့နှစ်ဖွဲ့ကတေချာဆွေးနွေးညှိနှိုင်းမယ်လုပ်မယ်ဆိုရင်နားလည်မှုရသွားပြီဆိုလို့ရှိရင်တော့ပြည်လည်သွားပါလိမ့်မယ်လို့ထင်တယ
်။ပြီးခဲ့တဲ့ဩဂုတ်လကိုမိုင်းတုန်းကရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ရဲ့ဂျာဝင်စေဆက်ပေးမှုနဲ့ SSPP RCSS တပ်တောင်ဝန်ရှိသူတွေတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပေမဲ့ပြည်လည်မှုတစုံတရာမရခဲ့ပဲစီရေးတင်းမာမှုတွေကသာဆက်ပြီးဖြစ်ပွားနေတာဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းတပ် RCSS ကရှမ်းမြောက်ပိုင်းကိုလာရောက်လှုပ်ရှားရကဒါဟာနေပြည်တော်ချဲ့ထွင်တာဆိုပြီးမြောက်ပိုင်းမှာရှိတဲ့ SSPP နဲ့ TNLA တပ်တွေကဆွဆွဲကတိုင်းရင်းသားအချင်းချင်းကြား2015လောက်ကစလို့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ
်ဒီရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အခုတခါစီးပွားရေးနဲ့ဆိုင်တဲ့သတင်းတော်တွေကိုတင်ဆက်ပါမယ် နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာရှိတဲ့တိကျငွေစည်ရင် OA အရဘဏ်အကောင့်2000ကျော်မှာကျပ်ငွေ 17.45 ထရီလီယံအမေရိကန်ဒေါ်လာအားဖြင့် 6.8 ဘီလီယံရှိနေတယ်လို့ EITI အဖွဲ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီငွေတွေဟာနိုင်ငံတော်ပိုင်ဖြစ်ပေမဲ့ငွေအဝင်အထွက်ပေါ်ပွင့်လင်းမြင်သာမှုမရှိတဲ့အပြင်ပြည်ထောင်စုအစိုးရကတရရိုက်ထိန်းချုပ်စီမံနိုင်တဲ့အခြေအနေမှာမရှိဘူးလို့စောင့်ကြည့်ရေးအဖွဲ့တွေကဝေမျှပါတယ်။ဒါကြောင့်ငွေကြေးတွေကိုဝန်ကြီးဌာနတွေမှာအကျိုးရှိရှိလဲပတ်နိုင်အောင်ဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံတာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ဘက်အဖွဲ့အစည်းတွေကထောက်ပြပါတယ်။အပြည့်စုံကိုကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်
။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့တိကျငွေ OA စာရင်းတွေမှာတင်ဆက်ထားတဲ့ငွေသားလက်ကျန်ပမာဏဟာကျပ်ငွေ 17.45 ထရီလီယံရှိနေပြီးအဲ့ဒီထဲမှာအကျိုးမြတ်များရဲ့ကုန်ကျစရိတ်တွေကိုစီမံခန့်ခွဲနေရဲ့မြမရေနံနဲ့တဘာတုံးဝေလုပ်ငန်း MOGE နဲ့မြမကြောက်မရနာရောင်းဝယ်လုပ်ငန်းမြမတက်လုပ်ငန်းနဲ့တတ်ထုတွင်လုပ်ငန်းတွေလည်းပါပါတယ်။အဲ့ဒီတိကျအငွေစင်းမှာနိုင်ငံပိုင်လုပ်ငန်းတွေကအကျိုးတူတွဲလုပ်နေတဲ့ကုမ္ပဏီတွေစီကအချိုးကျရတဲ့ကုန်ကျန်းရောင်းချငွေတွေပါဝင်သလိုနိုင်ငံခြားငွေလဲလှယ်နှုန်းကရတဲ့ငွေတွေလည်းပါပါတယ်။ပြည်အောင်စုဘဏ္ဍာငွေရဲ့တဝက်နီးပါးကိုထောက်ပံ့ပေးနေတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေထွက်ငွေစင်းဟာအစိုးရထိန်းချောင်းတာအားနည်းလို့တိကျရှင်းလင်းတာမရှိဘဲစွမ်းဆောင်ရည်ပိုင်းမှာလည်းနိုင်ငံတကာစံနှုန်းတွေထဲနှိမ့်ချနေရလို့ EITI သုံးမွေးဆိုင်ညွန်မောင်းအဖွဲ့ဝင်မြန်မာနိုင်ငံတာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ပတ်မာမိအဖွဲ့ကတော့မူးမူးထွန်းကပြောပါရယ
်ကျွားတို့ခံမန်းမီလောက်ကတော့စင်ကာပူလို62ပေါ့နော်ဩစတြေးလျဖက်နိုမှာသူတို့သွင်းမယ်လို့ကျွားတို့ခံမန်းနေဒါပေမဲ့သူတို့ဒီနိုင်ငံခြားဖက်အကောင့်နေနဲ့သူတို့ဖွင့်ထားတာမရှိပါဘူးဆိုတော့ညင်းနေပေါ့ညင်းတဲ့အခါကျအားသားအကောင့်တွေအားလုံးဒီဟိုယူဂျူနီယာဖက်အကောင့်အောက်ကိုပဲဝင်သွားတယ်ဆိုပြီးတော့ပဲဖြေတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ငွေကွာဟချက်ကိုကြားတဲ့အခါမှာဒီဥမာချင်းဟိုယူရိုနဲ့တော့လကောင်းဒေါ်လာနဲ့တော့လကောင်းမြန်မာကျပ်ငွေပြန်ရချင်းနဲ့မှာ exchange rate ရဲ့ကွာချက်ရငွေကွာခြားချက်ကတော်တော်များတယ်တော်တော်များတာဖြစ်တဲ့အတွက်ကြောင့်ဒါဆိုလို့ရှိလို့ရှိရင်တို့ twin နဲ့အကောင့်တစ်ခုမှမရှိဘဲနဲ့တော့ဒီငွေကဟိုပေါ့နော် transfer လုပ်လို့မရအောင်မရအောင်လို့တော့ကျွန်တော်တို့ရက်ဖက်ဖွဲ့စီကယူစားတယ်။ဒါပေမဲ့တို့မေးကြည့်တဲ့အခါမှာတော့ဒီမြန်မာ economic bank ကိုပဲဝင်တယ်လို့ပဲတို့ဖြေထားတယ်။အာ bank account ဒီ1600ရာမှရှိမယ်လို့ကျွန်တော်တို့ခံမှန်းတယ်
။အပြင်မဲ့လည်းတစ်ဖက်မှာတော့ဒီငွေတွေဟာအစိုးရကစီမံထိန်းချုပ်မှုမရှိဘူးဆိုတာကိုလက်မခံညှင်းဆို့မှုတွေလည်းရှိပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကို2012ကစပြီးစီးပွားရေးစံတန်တည်တံ့ရပ်တည်လာဖို့အစိုးရကပြုပြင်ပြောင်းလဲခဲ့တာပါ။ဝန်ကြီးဌာနတွေအောက်ကနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအနှံ့ထားတဲ့တိကျငွေစင်း OA ဟာအစိုးရထိန်းချုပ်မှုအောက်မှာပဲရှိနေပြီးစီးပွားရေးစံတန်လုတ်ကင်ဖို့အစိုးရကခွင့်ပြုပေးထားတာဖြစ်လို့ငွေကြေးသုံးစွဲမှုအပိုင်းမှာတိကျကင်းလွတ်နေရမျိုးမဟုတ်ဘူးလို့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကပြောပါရစေ။အ
စိုးရရဲ့ထိန်းချုပ်မှုနဲ့လုံးဝကင်းလွတ်နေတဲ့အကောင်မဟုတ်ပါဘူး။အဲ့တော့ OA ဟာဒီလိုပါနာစီမံခန့်ခွဲမှုအဲမှာပဲရှိတယ်။သို့တော့သူတို့ကဘာလို့အဲ့ဒီ OA အကောင့်ဖွင့်ွက်ပြထားလဲဆိုလို့ရှိရင်တစ်ချက်ကတော့နိုင်ငံပိုင်စီးပွားရေးလုပ်ငန်းများစီးပွားရေးစံတန်လောက်ရမယ်။နော်သူတို့ခြေထောက်ပေါ်မှာသူတို့တိကျရက်တည်နိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ကဖွင့်ွက်ပြထားတာ။အဲ့တော့ဖွင့်ွက်ပြထားတဲ့ OA အကောင့်ထဲမှာစည်ရင်းရှိတယ်။သို့တော်လည်းပဲဒီပိုက်ဆံဟာသူတို့သုံးညံသူတို့သုံးလို့လည်းမရဘူး။နောက်ပြီးတော့အဲ့ဒီပိုက်ဆံအကုန်လုံးကလည်းပဲနိုင်ငံတော်ရဲ့ဘဏ်ထဲမှာပဲရှိတယ်။နောက်တစ်ချက်ကလည်းပဲဘတ်ဂျက်ကျလာပြီဆိုလို့ရှိရင်ပတ်စံကသုံးလို့ရတယ်။သို့တော့ဘတ်ဂျက်မကျသေးခင်မှာကြိုတင်ပြီးတော့စီးရင်ပြရတာတွေရှိတော့ဂျားထဲမှာအလုပ်ငန်းတွေခက်ဖြစ်နေမှာဆိုလို့မလို့ဟိုအကောင့်ထဲရှိတဲ့ဥစ္စာသူကထုတ်သုံးလို့ရနေတယ်။နိုင်ငံတော်ကိုတင်ပြပြီးတဲ့လုပ်ငန်းစီမံချက်တွေအတွက်ပဲသုံးရတာပါ။အဲ့ဒီသဘောပါ။
2019အတွက် NGI ကထုတ်ပြန်တဲ့နိုင်ငံပိုင်တပ်ထုတူဖော်ရေးလုပ်ငန်းတွေတောင်းတမှုတောင်းယူမှုရမှတ်မှာမြန်မာနိုင်ငံကကမ္ဘာအစိုးဆုံးအစင်မှာရှိနေပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာကုန်ကျစရိတ်များနေပြီးဝင်ငွေရရဲ့အပိုင်းမှာတော့အားနည်းနေရပါ။နိုင်ငံပိုင်စီးပွားရေးလုပ်ငန်းအများစုကနှစ်နှစ်ချီအကျိုးမြတ်ရနေပြီးအကာအကွယ်ပေးထားတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းဥပဒေရှိနေသလိုအမြတ်ငွေကိုလည်းဘတ်ဂျက်ပြင်ပမှာထိမ့်သိမ်းပြီးစီမံဘဏ္ဍာဝန်ကြီးဌာနအပေါ်မှာတောင်းခံမှုအားနည်းနေကြောင်းအရက်ပတ်စီးပွားရေးပညာရှင်တွေကထောက်ပြနေကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုဒီကမှာအခုဒုတိယပိုင်းနိုင်ရွယ်အတွင်းအင်္ဂလိပ်သင်ကန်းစာအထူးသဖြင့်အမေရိကန်တခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာတော့
ကျွန်တော်တို့မှာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးရှိလာတာပေါ့နော်အဲ့တော့အခုလူမှုဝါထန
်မကြခင်မှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတဲ့ဘုတ်ကိုတင်ဆက်မှာဖြစ်ပါတယ်ထိုင်ဝမ်ကျွန်းမှာနိုဝင်ဘာ24ရက်နေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲအတွင်းလက်ရှိအာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ရှုံးနိမ့်သွားခဲ့တဲ့ဟာအစိုးရရဲ့စီးပွားရေးနဲ့တရုတ်ပြည်မှာကြီးနဲ့ခွဲထွက်လို့တဲ့ policy ကြောင့်ဖြစ်တယ်လို့တရုတ်ပြည်သူနေစဉ်သတင်းစာ editor အပေါ်မှာရေးသားပါတယ် VOA သတင်းဆောင်မတွေပေါ်အခြေခံပြီးကိုဇော်ဝင်းလိုင်တင်ပြထားပါတယ
်စနေနေ့ကထိုင်ဝမ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာကွန်မန်တန်ပါတီ KMT လို့လူသိများတဲ့အတိုက်ခံအမျိုးသားရေးပါတီကအပြတ်အသတ်အနိုင်ရလိုက်တာဟာတရုတ်ပြည်မှာကြီးအပါအဝင်ဒေသန္တရအစိုးရတွေအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာမယ်လို့မျှော်လင့်နေကြပါတယ်သမရဆန်အင်းဝမ်ဦးဆောင်တဲ့လက်ရှိအာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ဟာစနေနေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာမြို့တော်ဝန်6နေရာကလွဲလို့အလုံးကိုရှုံးနိမ့်ခဲ့တာအပြင်တရားသူကြီးနေရာကိုလည်းရှုံးနိမ့်သွားခဲ့တာပါဒါဟာသမရသက်တမ်းနှစ်နှစ်ရှိလာပြီဖြစ်တဲ့သမရဆန်အင်းဝမ်အတွက်ပထမဆုံးစမ်းသပ်ခံရမှုလည်းဖြစ်ပါတယ်တရုတ်ပြည်မကြီးနဲ့ပုံမှန်နှိစက်တဲ့ဆက်ဆံရေးထားရှိလို့တဲ့အတိုက်ခံအမျိုးသားရေးပါတီကမြို့တော်ဝန်15နေရာကိုအနိုင်ရလိုက်တာပါ DPP ပါတီကတော့ပြည်မကြီးနဲ့ခတ်ခွာခွာနေလို့တဲ့ဘက်ကိုဦးစားပေးပြီးမဲဆွယ်စီရင်ခဲ့တာပါကိုယ်ပိုင်အုပ်ချုပ်ခွင့်ရှိထားတဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှာရှိတဲ့တစ်စိတ်တည်းဒေသဖြစ်တယ်လို့တရုတ်အစိုးရကသတ်မှတ်ထားတာကြောင့်နှစ်ဖက်သဘောထားကွဲလွဲမှုတွေဖြစ်ပေါ်နေတာပါရွေးကောက်ပွဲမှာမဲပေးခဲ့တဲ့အသက်40အရွယ်တိုက်ပေမျိုးကန်တူဖြစ်သူဟောင်ဝေချီကတော့
我想如果今年2018年国民党在台湾的县市首长区
အခု2018ခုနှစ်မှာကျင်းပတဲ့မြို့နယ်နဲ့ခရိုင်ရွေးကောက်ပွဲတွေမှာတိုက်ခံပါတီကအလွယ်တကူအနိုင်ရလိုက်တဲ့ဆိုရင်လက်ရှိအာဏာရအစိုးရအနေနဲ့လုံးခဲ့တဲ့နှစ်နှစ်အတွင်းမှားယွင်းမှုတွေလုပ်ခဲ့တယ်ဆိုတာကိုသတိပေးလိုက်ရရောက်စီပါတယ
်။တမရဆန်အင်းဝမ်ကတော့ရွေးကောက်ပွဲရှုံးနိမ့်မှုအတွက်သူမမှာအပြည့်အဝတာဝန်ရှိတာကြောင့်ဆိုပြီးတမရတာဝန်ကိုဆက်ယူထားပြီးပါတီဥက္ကဋ္ဌရာဒုကနေစနေနေ့ညမှာပဲနှုတ်ထွက်သွားခဲ့ပါတယ်။ထိုင်ဝမ်ဝန်ကြီးချုပ်ကလည်းရာဒုကနှုတ်ထွက်စာတင်ထားပြီးဖြစ်တယ်လို့မဲရည်တွဲမှုတွေနောက်နေ့ကြေညာခဲ့တဲ့အတွက်ကြောင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းရာဒုကနေနှုတ်ထွက်သွားခဲ့ပါတယ်။စင်းစရားတွေမှာတိုင်းပြည်စည်းဝါတိုးတက်မှုရှိကြောင်းပြသနေပေမဲ့သမရဆန်အင်းဝမ်အနေနဲ့လက်တွေမှာပိုပြီးတိုးတက်ကောင်းမွန်အောင်လုပ်မပေးနိုင်ခဲ့ဘူးလို့မဲဆန္ဒရှင်တချို့ကယူဆနေကြကြောင်းထိုင်ဝမ်အရေးလှိလာသူတွေကပြောပါတယ်ရွေးကောက်ပွဲမတိုင်ခင်ကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရလမ်းမဆက်သွေးတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တဲ့သူဒါမှမဟုတ်စည်းဝါရေးတိုးတက်အောင်ပဲဖြစ်ဖြစ်လူငယ်တွေရဲ့အနာဂတ်တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်သူကိုပဲဖြစ်ဖြစ်ရွေးချယ်တင်မြှောက်လိုတယ်လို့ပြောဆိုခဲ့ကြတာပါထိုင်ဝမ်မဲဆန္ဒရှင်တွေဟာသူတို့အစိုးရကိုတရုတ်ပြည်မှကြီးနဲ့ထိတွေ့ဆက်ဆံလိုကြပေမဲ့တရုတ်တို့ဘက်ကတတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းလိုက်လျှောက်တာမျိုးကိုတော့မလိုလားကြဘူးဆိုတာကိုစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပြသလိုက်တာဖြစ်တယ်လို့တိုက်ပေမျိုးတရုတ်ယဉ်ကျေးမှုတက္ကသိုလ်ကလူမှုသိပ္ပံဌာနအကြီးအကဲ6ချမ်းမင်းကပြောပါတယ
်老百姓是希望说你要跟中国大陆去接触谈判
အရင်အစိုးရလက်ထက်တုန်းကချုပ်ဆိုခဲ့တဲ့စာချုပ်20ကိုဆက်လက်အကောင့်ထဲပေါ်နှံရေးအတွက်တရုတ်ပြည်မှကြီးနဲ့စိစက်ညှိနှိုင်းမှုတွေလှုပ်ဆောင်တာကိုပြည်သူတွေကလိုလားနေကြတာပါဒါပေမဲ့အဲ့ဒါတွေကိုအကောင့်ထဲပေါ်ဖို့လက်ရှိအစိုးရကကိုလန်းကိုထွင်ပြီးလှုပ်စေချင်ကြပါတယ
်2008ခုနှစ်ကနေ2016ခုနှစ်အထိအုပ်ချုပ်ခဲ့တဲ့သမရမာရီကျောင်းရဲ့ကွန်မန်တန်အမျိုးသားရေးပါတီလက်ထက်မှာတော့တရုတ်ပြည်မကြီးဘက်ကအဆိုပြုထားတဲ့နှစ်ဖက်တွဲဆုံဆွေးနွေးရေးဆိုင်ရာအဆိုပြုချက်တွေကိုလက်ခံခဲ့ပြီးကုန်သွယ်ရေးနဲ့ပို့ဆောင်ရေးကဏ္ဍတွေအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်20ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တမရဆိုင်အင်းဝမ်အနေနဲ့ထိုင်ဝမ်ကျွန်းဟာကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်နဲ့တည်ရှိနေမှုအပေါ်အများစုကထောက်ခံအားပေးမှုရနေတဲ့အခြေအနေကနေတရုတ်ပြည်မကြီးကလည်းမလိုလားတဲ့တည်ကြလွတ်လပ်တဲ့နိုင်ငံဖြစ်လာရေးလုံးစုံနေကြတဲ့သူမရဲ့ DPP ပါတီဝင်တွေကိုသတိထားဆက်ဆံသင့်တယ်လို့နိုင်ငံရေးလှိလာသူတွေကတုံ့တပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်က ကိုကြောင်လွင်နဲ့မင်းဂျင်နိုင်တို့တင်ပြထားပါတယ်
။ရိုညာပြဿနာဖြေရှင်းရေးဒေါက်ဆန်းစုကြည်ကတာဝန်ယူဆောင်ရလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့ဂျပန်နိုင်ငံထုတ်ယူမီဦးရီသတင်းစာရဲ့အေဒါအာဘိုကိုနိုမလာ26ရက်နေ့မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကစိုးရင်ရတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုဖြေရှင်းမှုဆိုရင်လက်ရှိဆိုးရရဲ့ခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဓိကကြပါတယ်။ဂျပန်ပါဝင်နိုင်ငံကတိုင်ဝမ်ကလည်းဒီပြဿနာဖြေရှင်းမှာပါဝင်ပတ်သက်မှုတွေကိုပိုတိုးမြင့်ပြီးတော့လုပ်ဖို့လိုအပ်ပါတယ်။ရိုညာမွတ်စလင်ဒုက္ခသည်တွေနေရက်ပြန်ရေးအစီအစဉ်တွေကိုမြန်မာဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကပါရွှေ့ဆိုင်းမှုတွေလုပ်ခဲ့ကြတာကြောင့်ဒုက္ခသည်တွေနေရက်ပြန်ရေးကိစ္စဒီနှစ်အတွင်းအကောင့်ထဲပေါ်ဖို့ကခက်မဲ့သဘောရှိနေပါတယ်။ဒုက္ခသည်တွေဘက်ကလည်းမြန်မာပြည်ကိုပြန်ရင်သူတို့အတွက်လုံခြုံရေးစိတ်မချရလို့ပြန်ဖို့ညှင်းဆုံနေကြပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းဒုက္ခသည်တွေရဲ့ဆန္ဒကိုလေးစားတဲ့အနေနဲ့နေရပြန်ရေးကိစ္စကိုအချင်းရွှေ့ဆိုင်းထားဖို့တိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဩဂုတ်လတုန်းကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာစီရင်ခံစာထဲမှာရခိုင်ပြည်နယ်ကရိုဟင်ညာတွေအပြင်းထန်နှိပ်ကွပ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဟာအစိုးရရဲ့ခေါင်းဆောင်ဆိုတဲ့ယာရုနဲ့နေရာကိုအသုံးမချခဲ့ပါဘူး။ဥရောပသမ္မတကမြန်မာပြည်ကိုစီးပွားရေးအရပြစ်ဒဏ်ခတ်ရေးယူဖို့စဉ်းစားနေသလိုအမေရိကန်ရဲ့စိုးရိမ်ပူပန်မှုကိုလည်းဒုသမ္မတမိုက်ပန့်စ်ကဒေါက်ဆန်းစုကြည်ကိုပြောထားပါတယ်။ဒီချိန်နေမှာဂျပန်နိုင်ငံအနေနဲ့ခိုင်မာအားကောင်းတဲ့ယက်တီချက်ရှိရပါလိမ့်မယ်ဂျပန်ကမြန်မာနဲ့နီနီကက်ကက်ရှိမနေပဲခက်လန်းလန်းမှရှိနေမယ်ဆိုရင်တရုတ်ရဲ့လွှမ်းမိုးမှုတွေမြန်မာပေါ်မှာပို့ပြီးတော့များလာမဲ့ရေးလဲစိုးရိမ်ရပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘဲကလည်းရိုညာဒုက္ခသည်တွေနေရပြန်ရေးကိစ္စအဆင်ပြေရအောင်နိုင်ငံကအဖွဲ့အစည်းတွေရဲ့ပါဝင်ပတ်သက်မှုတွေကိုမြန်မာဘက်ကလက်ခံစေချင်နေတာပါဂျပန်အနေနဲ့ရိုညာပြဿနာမှာဒေါက်ဆန်းစုကြည်ကိုနားလည်သဘောပေါက်ကြောင်းပြတ်တာတွေတွေမကဘဲအေးအေးယူဆောင်မှုတွေလှုပ်ဆောင်လာအောင်သူ့ကိုထိရောက်တဲ့တောင်းဆိုမှုတွေလုပ်တင်ပါတယ်လို့ယူမီဦးရီသတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေကိုပိုပြီးထိရောက်အောင်အသုံးချရေးဆိုတဲ့ကောင်းစဉ်နဲ့နိုဝင်ဘာလ28ရက်နေ့ထုတ် The Daily Star သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်။2019ခုနှစ်ရောက်တဲ့အထိရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာပြည်ပြန်မဲ့အခြေအနေတွေမရှိသေးတာကြောင့်ဒုက္ခသည်စခန်းတွေမှာအကူအညီပေးနေကြတဲ့အဖွဲ့အစည်းအားလုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တွဲဆောင်ဆွေးနွေးပြီးအရေးကြီးတဲ့ဆုံးဖြတ်ချက်တွေချဖို့လိုနေပါတယ်။မဟာဗျူဟာချပြီးအစီအစဉ်ဆွဲဖို့လည်းလိုနေပါတယ်။ COP6 ဘဇာဒေတာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့တနင်္ဂနွေနေ့ကထောက်ပြချက်အရရန်ပုံငွေမလုံလောက်မှုဖြစ်နေတယ်။ရန်ပုံငွေသုံးဆွဲမှုမှာပိုးပြီးထိရောက်မှုနဲ့ပိုးပြီးထင်သာမြင်သာဖြစ်ဖို့လိုနေတယ်လို့ဆိုပါရယ်။အလှရှင်အဖွဲ့အစည်းတွေကဒီမှာရှိနေတဲ့ရေရှည်အကျက်အတဲကိုကူညီဖို့စိတ်ဝင်စားမှုတွေနည်းနေတဲ့အတန်တွေဒီနှစ်စမ်းပိုင်းမှာထွက်ခဲ့ပါသေးတယ်။ COP6 ဘဇာဒေတာမှာအဖွဲ့အစည်းပေါင်း100ကျော်ကဒုက္ခသည်တွေကိုကူညီပေးနေကြတာပါ။2018ခုနှစ်အတွင်းအကူအညီတွေရဲ့25ရာခိုင်နှုန်းကိုဒေတာကန်လူမှုကူညီသူတွေအတွက်အထောက်အပံ့ပေးခဲ့တယ်လို့ပူးတွဲထုတ်ပြန်ချက်အစီအစဉ်မှာဖော်ပြထားပါတယ်။ဒါပေမဲ့တကယ်တမ်းဘလောက်သုံးဆွဲခဲ့တယ်လဲဆိုတဲ့အချက်လက်တွေတော့ဖော်ပြမထားပါဘူး။အဲဒါကြောင့်အခုလာမယ့်2019ခုနှစ်အတွင်းချမှတ်လှုပ်ဆောင်မယ့်အစီအစဉ်တဲမှာပွင့်လင်းမြင်သာမှုပိုပြီးရှိရေးနဲ့အဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်မှုတွေပိုရရှိရေးကအဓိကကြားတဲ့အချက်တွေဖြစ်ကြောင်း The Daily Star သတင်းစာရဲ့ Editor အပေါ်မှာဖော်ပြထားပါတယ်ရှင်။
ရရှိမှာပြနိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်လွှမ်းမိုးလာသလိုမြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကဆင့်သူ့ရဲ့သတင်းတွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာသလဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ည Daily Live အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ့်ညမှာတော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့ည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လန်လာအတန်ပို့ချမှာဖြစ်ပါတယ
်ဒ Hard of hearing.
Pipare, Salumbanga, H-A-R-D, hard ga keta, O-F off, H-E-A-R-I-N-G, hearing a, na jayara, so ro, so quite hunye, taya, tibigaro, na jayara, keta po. Di dunye, idiom, tibigaro, shimare, na kangong bajayara, na nene lini dagu, yinum pura pipare.
My grandmother is hard of hearing, so I have to shout to make her understand what I want to say. My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong ong bachayara, na nene li ni da gu, idiom atung ya, pelu pyo mle.
Hard of hearing.
Lu pyo lu ya bari, eragaro, tikiri mne, timpia gere, idiom atung me pipari.
Aguriga, sir, biro, nasi yamaga, siwa yi gana, pipari, kmya.
မြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအကြောင်းမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကအထွေထွေတွင်မှဒေါ်နှင်းဝေနဲ့ဆက်သွယ်မေးမြန်းပြီးကုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်းတင်ပြထားပါတယ်။ဗမာအမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်များနေ့အထိမ်းအနေကိုဂုဏ်ပြုတဲ့အနေနဲ့
မြန်မာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်များနေ့ဝူမင်းအင်တာပရီနိုးစ်ဒေးကိုနိုဝင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင်2003ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း
ပုံမှန်တင်နန်းနေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေမှုဒေါ်နင်းဝေကပြောပါတယ်။သူတို့ဒီမှာမင်ဘာနက်ဝတ်ဆိုတဲ့အကျိုးခံစားခွက်ကတော့ပထမဆုံးရမယ်ပေါ့နော်။အဲဆိုတော့မင်ဘာတွေချင်းချင်းတွေ့ဆုံနိုင်အောင်လဲကျမတို့ကတလတစ်ချိန်မင်ဘာသေးဆိုတာအစီအစဉ်ပေးပါတယ်။အဲမင်ဘာသေးမှာကျမတို့ဘာလုပ်ပေးလဲဆိုတော့မင်ဘာတွေအတွက်အကျိုး
တွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်တွေဘယ်လိုကောက်မလဲအခေါ်အခတွေဘယ်လိုကောက်မလဲအဲ့ဒါနေလဲကျမတို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရာခုနကျွမ်းကျင်တဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာနေရှိတယ်နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးကုန်သွယ်မှုပြောင်းလဲမှုမှရှိတဲ့ဟိုစီးမင်းစီကန် policy ဆိုရင်လည်းအဲ့လိုပြောင်းလဲတဲ့ဟာနေကျမတို့ခေါ်ပြီးတော့ဒီ members တွေအတွက်အကျိုးရှိအောင်မျှဝေပေးတဲ့ဟာနေ program တွေလာစဉ်လာတိုင်းလုပ်ပေးပါတယ်
အော်ဟုတ်ကဲ့
အပြင်မှာ members တွေရဲ့ capacity တွေဒီပေါ့နော်ခုခေတ်ပြောင်းလဲနေတဲ့အချိန်မှာ members တွေကလည်းအော်ငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိစီမံခန့်ခွဲမှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့အတွက်ကျွန်တော်တို့အဲ့အမှာ management နေခုနသက်ဆိုင်ရာဒီ management center နဲ့ပတ်သက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမတွေလည်းကျွန်တော်တို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပိုပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးစွမ်းဆောင်ခြင်းများအတွေ့အတာမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ကောင်းဆောင်ကလည်းအမျိုးသမီးတူဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကအမျိုးသမီးခေါင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုသတိထားမိသလဲ
။ဘာပြောင်းလဲလာမှုဘာတိုးတက်လာမှုရှိလဲဆိုတော့ကျမတို့မှာအာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးရှိလာတာပေါ့နော်။အဲ့မှာအခုလူမှုဝန်ထမ်းဝန်ကြီးဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကင်တဲ့ဟာနေရပို့ပြီးတော့ကိုမြားလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့မြန်မာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက် ထွက်ထားတာရှိတာပေါ့နော်ဒါနိုင်ငံတော် level မှာ national level မှာပေါ့နော်အဲဆိုတော့အဲ့ထဲမှာစီးပွားရေးနဲ့ပတ်သက်ရင်ကျွန်တော်တို့အမျိုးသမီးစီးပွားရေးဆောင်ရှောက်ရှင်များတင်ဟာဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသေးအနေနဲ့ပေါင်းစည်းပြီးလုပ်ခိုင်တာရှိတာပေါ့
ညီမလည်းဟိုကိုပိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆောင်ရှောက်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြင့်မားအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတူတူအမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလောက်ကြမဟဲ့ဆိုရင်ဘာလို့ဆိုမြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိတယ်မလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လဲမြန်မာနိုင်ငံမှာအနေထားအဲ့လိုမျိုးလည်းမရှိသေးဘူးကိုဆိုတော့အစိုးရအကူအညီအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီးပွားဆန်းဆောင်ရှင်တွေစွန့်ဦးတင်တင်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမပြောပါဆိုရင်အမမြင်မိတာဘာတွေဖြစ်မလဲ
ခုအဲ့ဒါကျွန်တော်တို့ဒီ November 19ရက်နေ့ကိုကျွန်တော်ကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ Women Entrepreneur Index ကနေနဲ့ကျွန်မဟိုတာဝန်ပေးတဲ့ဟာတွေပဲပုံနဲ့တာကာလပေါ့နော်အဲ့ဆိုတော့ကျွန်မအားလည်းအမျိုးသမီးစီးပွားရေးစံဆောင်ရှင်အသေးမှာခုနအထွေထွေတွင်းမှုနေနဲ့တာဝန်ယူထားတဲ့ data ကိုကျွန်တော်တို့ပူးပေါင်းပြီးတော့ဒီဟို Google မှာလဲကျွန်တော်တို့ကပါသွားအောင်ပေါ့နော်အဲ့အားနဲ့ကျွန်တော်တို့ကဒါကိုအဲ့ကျွန်တော်ကိုယ်တိုင်လည်းဒါကိုသူတို့ဟိုဟာ nominate လုပ်ချက်တော့ကျွန်တော်လက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရက်နေ့ကစပြီးတော့ဒီ Women Entrepreneur ကျွန်တော်တို့ရဲ့ member only မဟုတ်ပဲနဲ့ကျွန်တော်တို့အပြင်ကကျွန်တော်နိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြည်ပအဖွဲ့စည်းနေရလူတွေရော member မဟုတ်သေးတဲ့လူတွေရောကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီ entrepreneur ရှိဖို့ကျွန်တော်တို့ဟိုဘလောက်ထိ global မှာပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထဲမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအသိဖို့အတွက်ကျွန်တော်တို့ဒီ conference ကိုစလိုက်ကြပါတော့เนาะအဲ့ဒါကြောင့်နောက်တစ်ခုကကျွန်တော်တို့ခုဒီဒီခေတ်ကတမင်းလာနေဆိုရင်ကျွန်တော်ဟို17ရက်73ကျဲမှာကျွန်တော်တောင်းလျှောက်ပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခမ်းကဏ္ဍကဘယ်လောက်အရေးကြီးလဲဆိုတော့ဟာကျွန်တော် UNIDO နဲ့လည်းဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့ဒါတွေ SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားအဲ့တော့ဆိုလို့တော့ဥမာတချို့ဆိုရင်ကျမတို့မြန်မာနိုင်ငံမှာရေးရရောင်းနေတယ်တူရေးရောင်းတာသူမှပေါ်ထမ်းရှိဒါမဲ့ဒီလုပ်ငန်းရှင်တွေပေါ့နော်မိုက်ခရိုလက်ပဲပေါ့အဲ့ဒါဆိုဒီအမျိုးသမီးတွေကိုလည်းကျမတို့ကကျမကအများအားဖြင့်ဒီရေးကြည့်တဲ့ကဏ္ဍမှာပြောတဲ့အချိန်မှာကျမတို့အမျိုးသမီးတွေကရေးရောင်းနေတယ်နဲ့သူက register လုပ်ထားတာမဟုတ်ဘူးအဲ့ဒါတွေသူတို့ရဲ့လုပ်ငန်းရဲ့လက်ပတ်မှုအကြောင်းအရာတွေကျမတို့ရဲ့ဒီ economic growth ထဲမှာမပါလာဘူးပေါ့ information set တောင်ရောက်နေအဲ့ဒါဒီ information center နေပြီးတော့ comment center ကိုရောက်ဖို့ကျမတို့အနေနဲ့တောင်းလုပ်ငန်းထဲမှာလုပ်နေတဲ့အမျိုးသမီးတွေကိုကျမတို့တိုးတက်ပြီးရွှေ့ဆိုရမယ်ဟာနေပါလာတာပေါ့နော်ဒါကျမအခမ်းအနားအနေနဲ့ပြောနေပြီမယ်ဒီထက်က SME နေရလဲကျမတို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့ရည်ပြီးအောင်တယောက်တည်းလုပ်နေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲအစီအစဉ်ကိုကျမတို့ကစားပေးလိုက်တဲ့ဟာပဲဖြစ်မှာပေါ့နော်အော် register တက်တာမှဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့ economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းတွေအောက်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျွန်တော်တို့ဖက်ကလည်းဒီအစိုးရနဲ့ကျွန်တော်တို့ဒီ private နဲ့ပူးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျွန်တော်တို့အမျိုးသမီးတွေကလည်းဗာပြောလဲတကယ်လို့ register လုပ်လိုက်ရင်အခေါ်ခေါက်တွေအမျက်ခေါက်တွေပေးရတော့မလားပေါ့နော်အဲ့ဒါဆိုတော့သူတို့စိတ်ပူနေတဲ့ဟာကိုလည်းကျွန်တော်တို့ဖက်ကနေပြီးတော့ဟုတ်ပြီ night device ဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ကောက်ဖို့မဟုတ်ဘူးအမြတ်ကောက်ဖို့မဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ကိုကျွန်တော်တို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ခုန information center နဲ့ comment center ရအောင်ပံ့ပိုးပြုနေဖို့လုပ်တယ်ဆိုရဲဟာမျိုးလေးကိုကျွန်တော်တို့ဒါကိုစဉ်းစားဖို့လိုရပေါ့နော်ဒါအခန့်တခုတော့ကျွန်တော်တို့ကတော့ awareness ရအောင်ကျွန်တော်တို့ဖက်ကလုပ်ပေးလို့ရ
ကိုယ်စော်ဝင်းလိုင်းတင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်အခုတခါတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကျေးဇူးတော်နေ့အကြောင်းကုအောင်ကတင်ဆက်ထားပါတယ
်အမေရိကန်မှာဆိုရင်နိုမာလာကွန်လကဆာလို့အားလည်းရဲ့ယာစီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါရယ်နှစ်စဉ်နိုဝင်ဘာလစတုတ္ထပတ်ကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါ ဒီအချိန်ဟာကိုဘွားတခြားလုံးအကောင်းဆုံးခွင့်ရတွေဘယ်လိုရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုဝင်ဘာလ22ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအင်မီတော်ကနေကျက်စင်နှစ်ကောင်ကိုဘေးမဲ့လွတ်ပေးတဲ့အကြောင်းနဲ့ဆက်လက်ရအောင်လားမခင်ပြီတွေ့
ဟုတ်ပါတယ်ရှင်တောင်ဒါကိုတာပီနယ်ကမွေးမြူရေးခြံမှာတေချာမွေးထားတဲ့ကျက်စင်အကောင်50လောက်ထဲကမှ peace နဲ့ carrots လို့နာမည်ပေးထားတဲ့ကျက်စင်နှစ်ကောင်ကိုအင်မီတော်ကကျက်စင်ဘေးမဲ့လွတ်ပွဲအတွက်ရွေးချယ်ပြီးတော့ဝါရှင်တန်မြို့တော်ကိုပို့လိုက်တာပါထုံးစံတိုင်းဒီကျက်စင်နှစ်ကောင်တွေကဘယ်အကောင်ကိုသမရကရွေးပြီးတော့ဘေးမဲ့ပေးဖို့ဘယ်သူမှမဆိုအင်တာနက်မှာမဲပေးရွေးလို့ရပါတယ်
Peace နဲ့ Carrots လို့နာမည်ပေးထားတဲ့ပေါင်40အလေးချိန်ရှိတဲ့ကျက်စင်နှစ်ကောင်ကိုအင်ဘီရောကကျက်စင်လှုပ်ပွဲမတိုင်ခင်ရက်တွေမှာကျဲငါးပွင့်အဆင့်ရှိတဲ့ဟိုတယ်မှာတည်တည်ချာချာအကြနာထားပစ်ထားပါတယ်။ Peace ကတော့ကျေးလက်သချင်းတွေနားထောင်ရတာပြောင်းမှုပေါက်ပေါက်စားရတာနဲ့လေးမြန်တွေကိုကြည့်ရတာကြိုက်ပြီး Carrots ကတော့နှင်းလျှောစီတာယောဂနဲ့ Presley ရဲ့သချင်းတွေကိုကြိုက်တဲ့အကြောင်းအင်ဘီရောက Twitter လူမှုကွန်ရက်မှာရေးထားပါတယ်။ကျေးဇူးတော်နေ့မတိုင်ခင်မှာတော့အားလုံးကမဲပေးရွေးချယ်ထားတဲ့ peace ကိုသမ္မတဒေါ်နယ်ထရမ့်ကအခမ်းအနားနဲ့တရားဝင်ဘေးမဲ့လွှတ်ပေးပါရယ်ဒါ့အပြင်လည်းတကယ်ကတော့ကျက်စင်နှစ်ကောင်လုံးကိုဘေးမဲ့လွှတ်လိုက်တာပါအဲ့ဒီကျက်စင်တွေကို Virginia Tech College ကတလိပ်ဆန်လေးလာရေးသိပ္ပံဌာနကတာဝန်ယူပြီးတော့မွေးမြူစောင့်ရှောက်ပေးပါရယ
်ဒါနဲ့ကိုအောင်ရေးကျေးဇူးတော်နေ့အကြောင်းကိုလည်းပြောပြပါအောင်ရှင့်
ဟုတ်ကဲ့ပါဥရောပကနေအမေရိကတိုက်ကိုစပြီးတော့ရွှေပြောင်းအခြေချနေထိုင်သူတွေဟာအခု Massachusetts ပြည်နယ်ပလတ်မောက်မှာ1622ခုနှစ်ကဒီကောက်တဲ့စားပွဲအနေနဲ့စတင်ပြီးတော့ကျင်းပလာတာပါအဲ့ဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပခဲ့ပါတယ်ဗျာ
ဒါပေမဲ့လည်းအစောပိုင်းတုန်းကတော့နေရာဒေသမတူပဲကျင်းပတာဖြစ်တဲ့အတွက်ရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးမရှိခဲ့တာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတကြိမ်မကတောင်မှကျင်းပကြရဲဆိုပဲရှင့်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်နဲ့အမေရိကန်သမ္မတဂျော့ဂျ်ဝါရှင်တန်ကသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့တနိုင်ငံလုံးတပြိုင်တည်းကျင်းပတာမျိုးတော့မဖြစ်ခဲ့သေးပါဘူး
။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမဆာရာဂျိုးဆဖီဟေးလ်ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတအီဗရာဟင်လင်ကွန်ကနိုဝင်ဘာလအတွင်းစရုတ်တမြောက်ကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။အခုလိုကျေးဇူးတော်နေ့ဆင်နွှဲကြတာဟာအမေရိကရဲ့ယဉ်ကျေးမှုလည်းဖြစ်တာကြောင့်အားလုံးဆင်နွှဲကြတာမှာကျွန်တော်တို့မြန်မာပြည်လည်းပါပါတယ်။ကျေးဇူးတော်နေ့အကြောင်းဝါရှင်တန် DC area မှာနေထိုင်တဲ့မတ်ခွန်ကြာကအခုလိုစပြောပြပါရတယ်
။အဓိကတော့ဘုရားခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတာပေါ့နော်။ဘုရားခင်ကဘလောက်ဒုက္ခဆင်းရဲပဲရောက်ပါစေပေါ့။ဘုရားခင်ကအားလုံးကိုကြည့်ရှုဆောင်ပါတယ်ဒါကြောင့်မို့ဘုရားသခင်ရဲ့ကျေးဇူးတော်ကိုကျမတို့ကချီးမွမ်းတင့်တယ်ဆိုပြီးတော့မှချီးမွမ်းလာတယ်ပေါ့နော်ကျမတို့ဗမာပြည်မှာကြတော့လေဒီအမေရိကန်သာသနာပြုတွေကလာပြီးတော့မှကျမတို့သာသနာပြုတယ်အဲ့လိုသာသနာပြုတဲ့အခါမှာလဲသူတို့ရဲ့ဒီ Thanksgiving tradition နဲ့သူတို့ယူလာတာပေါ့နော်အဲ့ဒီနဲ့အတူကျမတို့ဒီအချိန်ကအများအန်ကောက်ပဲတည်နံနေပေါ်တဲ့အချိန်ဆိုတော့အထူးသဖြင့်ကျမတို့ကချင်ပြည်နယ်တွေအဲ့ဒီမျိုးမှာဆိုလို့ရှိရင်ကျမတို့ကကျေးဇူးတော်ချင်းမောပွဲဆိုရှင်အမြဲတမ်းကောက်တက်စားပွဲနဲ့ပေါင်းပြီးတော့မှပေါ့လေကျင်းပလေးရှိပါတယ
်မက်ခွန်ဂျာရိုဟာဒီဝါရှင်တန် DC area မှာပဲနေတာဆိုတော့ဒီဝါရှင်တန် DC မှာရောဒီကျေးဇူးတော်နေ့အတွက်ဘာတွေလုပ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ကျမတို့ကတော့ Gary Baptist Church က member တွေပေါ့နော်အရင်တုန်းကတော့ကျမတို့ကဒီကျေးဇူးတော်ချင်းမောနဲ့နေပါပဲကျမတို့ကစုပေါင်းပြီးတော့ဖျားရှိခိုးတယ်ပြီးတော့အတူတကွစုပေါင်းပြီးတော့မှစားတောက်ကြတဲ့အချင်းကိုလုတ်ခဲ့ပါတယ်စမထင်တာခုနှစ်ခါရှစ်ခါလောက်လောက်လုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကျတော့ဒီအမေရိကန်တွေရဲ့ tradition ကပေါ့နော်မိသားစုတွေစုံတဲ့အချိန်ဖြစ်တယ်ဒါကြောင့်မို့ပြီးတော့အခန်းနေပါတယ်ငှားရတာလဲ Thanksgiving နေ့ဆိုရှင်ခက်ခဲတယ်ဒါကြောင့်ကျမတို့ကအများရန် Thanksgiving ရဲ့ Sunday ပေါ့ church မှာ Thanksgiving service ရှိပါတယ်
ဒီကျေးဇူးတော်နေ့ကာလမှာဆိုလို့ရှိရင်ဟိုအလှအတန်းတွေပါတွေပေါ့လေတချို့ဒီ church တွေနောက် community တွေအားလည်းပဲလှူတဲ့ပစ္စည်းတွေကိုသူတို့စုကောက်ပြီးတော့ဟိုပြန်ပြီးတော့လှူပေးကြတဲ့အစီအစဉ်တွေဝါတွေလည်းလုပ်လို့ရှိပါတယ်ဆိုတော့မက်ကွန်ဂျာတို့ရောအဲ့လိုတွေလုပ်ဖြစ်လား
ကျမတို့ရဲ့ church မှာတော့ကျမတို့ကဒီကျေးဇူးတော်ချီးမွမ်းပွဲနေ့ဆိုလို့ရှိရင်အများအားကျမတို့ကအလှငွေကောက်တယ်ကိုခံစားရတဲ့ကျေးဇူးတော်အတွက်ပေါ့နော်ကိုမိသားစုကနေမမိသားစုနဲ့ကောက်တယ်ဒါပေမဲ့ကျမတို့ကတော့ဒီအလှငွေကိုကျမတို့ရဖျားချောင်းလိုအပ်တဲ့အတွက်ကြောင့်မို့ဖျားချောင်းအတွက်ပေါ့ဟိုစကလေးကကျမတို့ကဖျားချောင်းအတွက်ဆိုပြီးတော့မှရေစုပြီးတော့မှအဲ့ဒီနေ့မှာကောက်ခံရရှိတဲ့အလှငွေကဖျားချောင်းအတွက်ဖြစ်တယ
်ဆိုတော့ဒီကျေးဇူးတော်နေ့ဆိုတော့လေဒါဘဝမှာကျေးဇူးတင်စရာကောင်းတာတွေကိုပြန်ပြောင်းဟိုအမှတ်ရစေတဲ့
နေ့ဖြစ်တာပေါ့လေဆိုတော့ဟိုဒီနှစ်အတွင်းမှာပေါ့လေအထူးသဖြင့်ထူးထူးခြားခြားဒီကျေးဇူးတင်စရာအကောင်းဆုံးအဖြစ်အပျက်ကိုပြောပြပါဆိုရင်ဘာမှန်းဖြစ်မလဲခင်ဗျာ
ကျွန်မရဲ့တယောက်အနေနဲ့ကျေးဇူးတော်ချင်းမဆာဆရာဆိုလို့ရှိရင်တနေ့လုံးကျမတို့အသက်ရှင်လျှောက်လန်းသွားတဲ့အခါမှာကောင်းတဲ့အရာတွေရှိတယ်လို့မကောင်းတဲ့အရာတွေကြုံရတယ်။ဒါပေမဲ့ဒီလိုမျိုးအခက်အခဲတွေအားလုံးကိုဖျားရှင်ရဲ့ခွန်အားနဲ့ပဲကျမတို့ကအားလုံးကိုကျော်ဖြတ်နိုင်တယ်ပေါ့နော်။ဒါကြောင့်မို့ဒီနှစ်ဆိုလို့ရှိရင်ကျမတို့မိသားစုအတွက်ဆိုလို့ရှိရင်တော့တကယ်ပဲကျေးဇူးတော်ကိုအရန်ချီးမွမ်းရတဲ့နှစ်ဒါကကျမတို့အမတ်ရစရာဒီနှစ်တစ်နှစ်ပေါ့နော
်။ဒီအမေရိကမှာပေါ်လေလူမျိုးပေါင်းစုံလာပြီးတော့အခြေချကြတယ်မက်ခွန်ဂျာရိုလေးပဲဒါဟိုမြန်မာပြည်ကနေလာပြီးတော့ဒီကချင်လူမျိုးတယောက်အနေနဲ့အမေရိကမှာလာပြီးတော့အခြေချကြတယ်ဆိုတော့ဒီအခုအထိပေါ်လေကိုလက်ရှိနေနေရတဲ့ဒီအမေရိကမှာနေနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်အားရကျင်းနေမှုရှိပါလဲဒီအမေရိကနဲ့ပတ်သက်ပြီးတော့ဘာတွေကိုကျေးဇူးတင်မိပါလဲ
ကျမတို့ဒီမှာအနေထိုင်ပြီးတော့မှလာပြီးတော့เนาะလောက်ကန်စားတော့ရတယ်ပေါ့เนาะကျမတို့လုံးတလောက်ခံစားရတယ်အေးချမ်းချမ်းစိတ်ချမ်းချမ်းတာတာနေရတယ်ဘောပေါ်လေးကျမရေးလူမှုရေးကကျမရေးအစပေါ်လေးအားလုံးမှာဘောနော်ဒီလိုကောင်းကောင်းမွန်မွန်ကုသနိုင်ဖို့အခွင့်ရှိတယ်နော်ကလေးတွေပညာသင်ဖို့အခွင့်ရှိတယ်အစစရရပေါ်လေးတခြားနေရာတွေနဲ့ရှင်လိုက်ရင်ဒီနေရာမှာအခွင့်ရေးအများကြီးရှိတယ်ဒီနေရာကိုကျမတို့ပို့တဲ့အတွက်ကြောင့်မလဲဘုရားရှင်ကိုကျေးဇူးတင်တယ်ပြီးတော့ဒီနေရာမှာရောက်ချင်းအဖြစ်လဲကိုယ်နိုင်ငံမှာရှိတဲ့ဒုက္ခဆင်းရဲတဲ့လူတွေကိုကျမတို့လည်းကိုတတ်နိုင်တဲ့လောက်ပေါ့လေကုညီဖို့အခွင့်ရရတယ်ပေါ့ဒါကြောင့်မို့ဒီနိုင်ငံကိုလည်းကျေးဇူးတင်တယ်ဒီနိုင်ငံမှာရှိတဲ့ကောင်းဆောင်တွေပေါ့နော်သူတို့ရဲ့လှူဆောင်မှုတွေအတွေ့အလုံးကိုလည်းကျမတို့ကကျေးဇူးတင်ဖို့ရှိတယ်ကျမတို့သူတို့အခွင့်မပေးလို့ရှိရင်ကျမတို့ကဒီမှာလာဖို့အကြောင်းမရှိဘူးပေါ့နော်သူတို့လည်းဒီလူမျိုးတခြားနိုင်ငံကလူတွေကိုသူတို့ကလက်ခံပြီးတော့မှအခြေချခွင့်ပေးတဲ့အတွက်ကြောင့်မို့လေဒီနိုင်ငံကိုလည်းကျမတို့ကျေးဇူးတင်ဖို့ရှိပါတယ
်ဟုတ်ကဲ့ပါမခွန်ကြရေးအခုလိုကျေးဇူးတော်နေ့နဲ့ပတ်သက်ပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ကျမလည်းကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ line to 19:25 တို့မှာဖမ်းယူနိုင်နေပါတယ်အခုတော့ဂျန်နေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ဗျာ
ဖင်လန်နဲ့အတွင်းယူကရိန်းရေတပ်တင်မော30နဲ့အတူဝန်ထမ်းတွေအားလုံးကိုရုရှားတို့ကဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံအတွင်းကဒေသတချို့မှာမာရှယ်လောညမထွက်ရအမိန့်ထုတ်ပြန်ဖို့သမရပက်ထရိုပိုရိုရှန်ကိုရဲ့အဆိုပြုချက်ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းကြား2014ခုနှစ်မှာပြည်ထောင်ခါဖြစ်သွားခဲ့ပြီးတဲ့နောက်ပိုင်းအခုလိုညမထွက်ရအမိန့်ထုတ်ပြန်တာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အင်္ဂါဂျိုဘမှာအမေရိကန်အာကာသအေဂျင်စီ NASA ကလွှတ်လိုက်တဲ့ Insight ဆိုတဲ့ဂြိုလ်တုတစ်လုံးအောင်အောင်မြင်မြင်ဆင့်သက်နိုင်ခဲ့ပြီလို့ NASA ကကြေညာပါတယ်။အာကာသအတွင်းကီလိုမီတာတန်ပေါင်းများစွာဖြတ်သန်းပြီးအချိန်6လကျော်ခီးနှင်ခဲ့ရတဲ့ Insight ဂြိုလ်တုတနည်းလာနေတော့ကပဲအနည်းရောအင်္ဂါဂြိုလ်ပေါ်ကိုလုံခြုံစိတ်ချရစွာဆင့်သက်နိုင်ခဲ့ပြီလို့ပြောပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာအာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲ2018အခမ်းအနားကိုတက်ဖို့အတွက်နီပေါနိုင်ငံကတ်မန်ဒူမြို့ကိုမကြခင်တရားဝင်သွားရောက်မယ်လို့နိုင်ငံရေးဌာနကတင်းနေလာနေမှာကြေညာပါတယ်။ဒေါန်ဆန်းစုကြည်ဟာနီပေါဝန်ကြီးချုပ် KP Sharma Oli ရဲ့ဖိတ်ကြားချက်အရသွားရောက်မှာဖြစ်ပါတယ်။အတိုက်ခံကောင်းဆောင်တဦးအနေနဲ့2014ခုနှစ်ဇွန်လအတွင်းကသွားရောက်ခဲ့ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ပထမဆုံးအကြိမ်နီပေါနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကနီပေါနိုင်ငံမှာကျင်းပခဲ့တဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများနီးပညာကဏ္ဍဆောင်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲကိုသမ္မတဦးဝင်းမြင့်တက်ရောက်ခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်နီပေါနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မက္ကဆီကိုအမေရိကန်နဲ့မက္ကဆီကိုနယ်စပ်ဒေသမှာအကြမ်းဖက်လို့ရတဲ့လှုပ်ဆောင်ခဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်လို့နိုင်ငံအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အမေရိကန်ပြည်အောင်စုမှာနေထိုင်ခွင့်ရရေးခိုးလုံခွင့်ရှောက်ထားကြသူတွေရဲ့ရှောက်လာတွေကိုကန့်တွယ်ဆောင်ရွက်တာအချိန်ကြာလွန်းတဲ့အတွက်တင်းဂရီနီကမက္ကဆီကိုနိုင်ငံအတွင်းငြင်းငြမ်းစွာဆန္ဒဖော်ထုတ်ခဲ့ကြသူတွေကတချို့ကအမေရိကန်နဲ့ကိုအာဏာဝင်ရောက်ဖို့ကြိုးစားတာကြောင့်နေကြလုံကြုံရေးတပ်တွေကမျက်ရည်ပုံတွေပစ်ခတ်ခဲ့ပါတယ်။
ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက main engine နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာ engineer ကတော့ Dave Magnix ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်ကိုမနေ့6:00-9:00အထိ line လို40 51 line လတ် 190 နဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သွားရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.